မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကအရေးယူနိုင်မှုအခက်အခဲရှိတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews က VOA ကိုပြောပါတယ်။အရေးယူမှုတွေချမှတ်ဆောင်ရွက်ရင်လည်းမြန်မာပြည်သူတွေကိုမထိခိုက်စေဖို့လိုတယ်လို့လည်းသူကပြောပါတယ်။မန်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းလာပါတယ်။
အခုလုံခြုံရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးနေကြပါတယ်ဒီဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့အခု Tom Andrews ကိုဆက်သွယ်မေးမြန်းချိန်အထိမသိရသေးပေမဲ့ဒီဆွေးနွေးပွဲအပေါ်မှာဘလောက်ထိမျှော်လင့်ထားလဲရှင
် Well my hope is that the Security Council will not only be briefed on the
ခုလုံခြုံရေးကောင်စီအစည်းအဝေးမှာမြမနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုအစီရင်ခံတင်ပြဆွေးနွေးတာလောက်ပဲလောက်တာမဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ်အထူးသဖြင့်နောက်ဆုံးအကြိမ်လုံခြုံရေးကောင်စီမှာဆွေးနွေးပြီးကြတဲ့ကနိုင်ငံတွေအတွင်းဘာတွေဖြစ်နေလဲဆိုတဲ့သတင်းအချက်အလက်တွေကိုကြည့်ရင်တကယ်ကိုကြောက်မက်ဖွယ်ခြေကွဲဖွယ်ရမပြောပြနိုင်လောက်အောင်ဖြစ်ရပါတယ်။ဒါကြောင့်ဒီလိုသတင်းတွေကိုသူတို့အစည်းအဝေးမှာတင်ပြကြပြီးတော့လုံခြုံရေးကောင်စီအနေနဲ့အရေးယူဖို့ဆွေးနွေးကြမယ်လို့မျှော်လင့်ပါတယ်။ကျွန်တော်မျှော်လင့်တာကတော့ဒီကနေ့ဆွေးနွေးပွဲမှာအရေးယူဆောင်ရွက်တာမျိုးလုပ်ဖို့ရှိမှာတော့မဟုတ်ပါဘူး။ဘာလို့လဲဆိုရင်ဒီလိုအရေးယူဖို့ဆိုရင်လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတီးတသာစီလုံးမှုတွေရှိနေရပါလိမ့်မယ်။ဒီလိုမျိုးဖြစ်ဖို့ဆိုတာကလည်းအလွန်ခက်ခဲပါတယ်။ဒါပေမဲ့လည်းအရေးယူဖို့လိုအပ်နေတာပါ။ကုလသမဂ္ဂအနေနဲ့အခြေခံအားဖြင့်တာဝန်ရှိနေပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညွတ်ဆုံးဖြတ်အရေးယူဆောင်ရွက်ဖို့လိုအပ်နေတယ်လို့တောင်းဆိုနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောထားပါတယ်။အဲ့ဒီအတိုင်းဆောင်ရွက်ဖို့ဆိုရင်အသေးချာဆုံးနဲ့အကောင်းဆုံးနည်းလမ်းကတော့လုံခြုံရေးကောင်စီမှာပဲရှိနေတာပါ။ဒါကြောင့်လက်တွေ့အရေးယူဆောင်ရွက်ဖို့လိုအပ်နေပြီးလုံခြုံရေးကောင်စီအနေနဲ့လှုပ်ဆောင်နိုင်ရမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်။
တဖက်မှာတော့မြန်မာနိုင်ငံမှာလက်နက်မဲ့ပြည်သူတွေကိုစစ်ကောင်စီကအပြင်းထန်ဖိနှိပ်နေတဲ့အခြေအနေကိုရပ်တန့်ဖို့ကုလသမဂ္ဂအနေနဲ့ R2B နီးလန့်နဲ့ဝင်လာဖို့ပေါ့နော်မြန်မာပြည်သူတွေတောင်းဆိုနေတာတွေ့ရပါတယ်မျှော်လင့်ချက်တွေလည်းရှိနေတာပါဆိုတော့ဒီနီးလန့်ကောဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲရှင
် Well clearly the international community has a responsibility to
နိုင်ငံကအတိုင်းအဝိုင်းအနေနဲ့ကာကွယ်ဖို့တာဝန်ရှိတယ်ဆိုတာကတော့ရှင်းပါတယ်လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအနေနဲ့လည်းပြည်ကြရဲ့ဂျပန်အတွင်းကြီးကြပ်ချက်ထုတ်ပြန်လာတဲ့အထက်မှာတာဝန်ရှိနေတယ်ဆိုတဲ့အချက်ကိုထည့်သွင်းလာပါတယ်။ R2E ပြတ်ချမ်းကျဲအောက်မှာနိုင်ငံတကာနိုင်ငံကမိမိရဲ့ပြည်သူတွေကိုအကာအကွယ်မပေးနိုင်ပါကဒါမှမဟုတ်ရင်ပြည်သူတွေကိုရရဆက်ဆက်ဖိနှိပ်မှုတွေကနေကာကွယ်မပေးနိုင်ပါကနိုင်ငံတကာအတိုင်းအဝန်းကနေဝင်ရောက်ဆောင်ရွက်ဖို့တာဝန်ရှိပါတယ်။ဒီတော့ဒီအခြေအနေတွေကမြန်မာနိုင်ငံမှာဖြစ်နေတယ်ဆိုတာရှင်းပါတယ်။ဒါပေမဲ့လည်းမေးစရာမေးခွန်းကဘယ်လိုလုပ်မှာလဲ။ကျွန်တော်ယုံကြည်တာကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စေအုပ်စုပေါ်မှာအကြီးမားဆုံးအထူးရောက်ဆုံးရှိစေမဲ့နီးလန်းနဲ့ရှင်းရှင်းလင်းလင်းပြပြသသာရေးယူသင့်ပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေရပ်တန့်မှုဖြစ်ပါတယ်အခြားတစ်ဖက်မှာတော့ဒီလိုရေးယူဆောင်ရွက်မှုတွေဟာမြန်မာပြည်သူတွေကိုမထိခိုက်ဖို့လိုပါတယ်ဒါကြောင့်စေအုပ်စုကိုအပြင်းထန်ဆုံးထိရောက်မှုရှိစေပြီးမြန်မာပြည်သူတွေပေါ်အနည်းဆုံးတက်ရောက်မှုရှိစေမဲ့နီးလန်းဖြစ်ဖို့လိုပါတယ်ဒါကြောင့်ဒီရည်မှန်းချက်တစ်ခုလုံးကိုရနိုင်မဲ့အစိုးပြုချက်တွေရွေးချယ်စရာနီးလန်းတွေကိုကျွန်တော်တို့စဉ်းစားသင့်ပါတယ်။ဝန်ရံပိတ်ဆို့ခံထားရတဲ့ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့နိုင်ငံတကာတိုင်ဝမ်မှာတာဝန်ရှိပြီးတော့အခြေခံကြတဲ့တာဝန်တစ်ခုအနေနဲ့ဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။